SBS Radio.
SBS.
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 This is SBS Radio.
တော်ရှင်များရှင်ဒီကနေ့မှာတော့အသက်30ကျော်နောက်ပိုင်းအိမ်ချောင်မရှိသလိုအရန်ကိုခင်မင်းရတဲ့တငယ်ချင်းတွေမရှိရင်လဲဘာကြောင့်ကိစ္စမရှိဘူးလဲလို့ရေးထားတဲ့ Scarlett Harris ရဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပါတယ်။အခုခေတ်ရုပ်မြင်သံကြားတွေရုပ်ရှင်တွေကိုကြည့်လိုက်တာနဲ့အမျိုးသမီးတွေမှာဇယက်အမျိုးမျိုးရှိကြတဲ့တငယ်ချင်းအုပ်စုတစ်ခုရှိကြောင်းဖော်ပြလေးရှိပါတယ်။ဥပမာအားဖြင့်အဲ့ဒီအမျိုးသမီးရဲ့တငယ်ချင်းတွေထဲမှာပါတီတက်ရတာဝါသနာထုံသူစားပေးမှဝါသနာပါသူဖက်ရှင်မှဝါသနာပါသူစသဖြင့်ပေါ်ပြလေရှိပါတယ်ဥပမာအားဖြင့် Sex and the City TV series ထဲကလိုပဲဖြစ်ပါတယ် Facebook အစရှိတဲ့ social media တွေဟာလည်းရုပ်ရှင်မှာပြသထားသလိုပါပဲလူတိုင်းလူတိုင်းကသူတို့မှာရှိတဲ့အကောင်းဆုံးအရာတွေအကောင်းဆုံးတငယ်ချင်းတွေကိုပေါ်ပြချသလိုအခြေရဆုံးလူတွေကိုပေါ်ပြလေရှိတဲ့အတွေ့တခါတလေမှာသူများတွေမှာရှိတာတွေကကို့မှာမရှိပါလားဆိုတာကိုခံစားရစေနိုင်ပါတယ်။ဆောင်းပါးရှင် Scarlett Harris ဟာမကြာခင်နေ့တွေတုန်းကအပြောင်းလဲတစ်ခုအနေနဲ့နယူးယောက်မြို့ကိုခေတ္တပြောင်းရွှေ့နေထိုင်ခဲ့ရပါတယ်။သူ့ရဲ့တငယ်ချင်းတွေဟာလည်းတခြားမြို့တွေဒါမှမဟုတ်တခြားနိုင်ငံတွေမှာနေထိုင်တာမျိုးလုပ်ကြပါတယ်။ဒါပေမဲ့တငယ်ချင်းမှန်ရင်တော့အလုတ်ကိုစီရီမန်းချက်ကိုစီရှိကြပေမဲ့လေတငယ်ချင်းတွေကိုမေ့ထားတာမျိုးမလုပ်ပဲနှစ်ပေါင်းကြာတိတိုင်အောင်အဆက်အသွယ်တွေရံဖန်ရံခါပြုလုပ်ကြလေရှိပါတယ်။နောက်ပိုင်းမှာတော့သူမွေးဖွားခဲ့ရာဩစတြေးလျနိုင်ငံကမြို့ငယ်လေးတစ်မြို့မှာပြန်လည်နေထိုင်ခဲ့ပါတယ်။နယူးယောက်မှာနေတဲ့6နှစ်အတွင်းတငယ်ချင်းတွေကကိုစီတခြားနေရာပြောင်းရွှေ့နေထိုင်ကြပါတယ်။တငယ်ချင်းနှစ်ယောက်ကတော့သူတို့ရဲ့မြို့နဲ့အနီးတစ်ဝိုက်မှာပဲဆက်နေပြီးတယောက်ကတော့ကျောင်းပြီးလို့မဲလ်ဘန်မြို့ကိုပြောင်းနေဖို့ပြင်ဆင်နေပါတယ်။တခြားလူတွေကတော့တခြားပြည်နယ်မှာနေထိုင်ကြပြီးတယောက်ကတော့အိမ်တောင်ဘက်ရဲ့အနိုင်ကျင့်မှုကိုရှောင်ရှားတဲ့အနေနဲ့တခြားပြည်နယ်မှာရှောင်တိမ်နေထိုင်နေရပါတယ်။တဦးတယောက်စီကြုံရတဲ့အတွေ့အကြုံတွေတယောက်စီရဲ့အခြေအနေတွေမတူကြတဲ့အတွေ့အသက်ရလာတာနဲ့အမျှတငယ်ချင်းမိတ်ဆွေဆက်ဆံရေးဟာလည်းအပြောင်းလဲတွေရှိလာပါတယ်။တချို့အင်မတန်ကိုရင်းနှီးရတဲ့တငယ်ချင်းတွေကလည်းအိမ်ထောင်တွေကြကလေးတွေရလို့တိတ်မတွေ့ဖြစ်တော့တာမျိုးတွေလည်းဖြစ်လာနိုင်ပါတယ်။ Atlanta, Georgia ကအသက်34နှစ်အရွယ်စာရေးသူ Sarah Blair ကအီးမေးလ်ကနေတဆင့် SBS ကိုပြောပြသွားတာကတော့အရင်တုန်းကသူဟာမူကြိုမှာဆရာမတူဖြစ်ပေမဲ့သူ့မျိုးသားရဲ့အလုပ်အကိုင်းကြောင့်တခြားပြည်နယ်ကိုပြောင်းရွှေ့နေထိုင်ရတဲ့အခါတငယ်ချင်းတွေလုပ်ဖို့ကင်ပယ်တွေနဲ့ခွဲခွာခဲ့ရပါတယ်။ဆိုရှယ်မီဒီယာကနေတဆင့်အလုံးနဲ့အဆက်အသွယ်တွေထားရှိသလိုဖုန်းကနေစာတိုလေးတွေရေးပြီးဆက်သွယ်ကြပေမဲ့လည်းအရင်ကလိုမတူတာကိုခံစားရတယ်လို့ပြောပြပါတယ်။နောက်3နှစ်အကြာကလေးတွေလည်းရပြီးငကိုနေထိုင်တဲ့မြို့ကိုပြန်သွားတဲ့အခါမှာအရင်လိုတငယ်ချင်းတွေနဲ့တွေ့ချင်တိုင်းတွေ့လို့မရတော့ဘဲစနစ်တကျစီစဉ်အချိန်တွေယူမှပဲတွေ့ဖြစ်လာတဲ့အခြေအနေရောက်ရှိလာပါတယ်။စာရေးသူဖြစ်တာကြောင့်သူဟာနိုင်ငံတကာကစာရေးသူတွေနဲ့လည်းဖုန်းတွေ FaceTime တွေကနေတဆင့်အဆက်အသွယ်လုပ်နေရတယ်လို့ပြောပါတယ်။တခါဆစ်နီမြို့ကအသက်28နှစ်အရွယ်ချက်ပြုတ်ရင်မူ Chef Georgia Liga လဲတစ်ချိန်လုံးဟိုးသွားဒီသွားလှုပ်ရတဲ့အတွက်ဘသူအဖြစ်ခစ်တက်ပေါင်းတင်တဲ့တငယ်ချင်းဖြစ်ပြီးဘသူအဖြစ်တသက်လုံးပေါင်းတင်တဲ့တငယ်ချင်းကောင်းဖြစ်တယ်လဲဆိုတာပြောရဖို့ခက်ခဲတယ်လို့ဆိုပါတယ်ဆစ်ဒနီလိုမြို့ကြီးမှာအမြဲတမ်းစင်ဆက်မပြမိတ်ဆွေဖွဲ့တတ်တဲ့အရေးချင်းရှိဖို့ကအရေးကြီးတယ်လို့လည်းဆိုပါတယ်အသက်ရလာတဲ့အခါတငယ်ချင်း၄ယောက်ဆုံးဖို့မပြောနဲ့တယောက်နဲ့ဆုံဖို့တော့ခက်ခဲလာပြီလို့ပြောပြပါဗျ။ခေတ်တွေပြောင်းလဲလာတာနဲ့အမျှမိတ်ဆွေဖွဲ့ပုံဖွဲ့နည်းတွေလည်းပြောင်းလဲလာပြီမဲ့လူတွေဟာ best friends forever ထာဝရမိတ်ဆွေဆိုတာကိုကင်ဆွဲနေကြတော့မယ်ဖြစ်မယ်လို့သုံးသပ်မိပါဗျ။တကယ်တော့အသက်တွေရလာလို့အလုပ်အကိုင်းကိုစီမတူညီတဲ့အခြေအနေတွေကိုစီကြုံလာတဲ့အခါ စနေနေ့တိုင်းဆုံပြီးတော့နေ့လယ်စာအတူတူစားကြတဲ့အလေအထားဟာတိတ်မရှိတော့ပဲဆိုရှယ်မီဒီယာပေါ်တွေဒါမှမဟုတ်ရုပ်ရှင်တွေထဲမှာသာပိုတွေ့ရတဲ့အရာတွေဖြစ်လာပါတယ်။စာရေးသူလည်းဖြစ်မဲလ်ဘန်တက်ကတူကအကြီးတန်းစာပြပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်တာလော်ရန်ရိုးစ်ဝန်ကလည်း Sex and the City ဇာတ်လမ်းထဲကလိုမိန်းကလေးတငယ်ချင်းမိတ်ဆွေတွေတစ်ချိန်လုံးတွေးဆုံဖို့ဆိုတာအပြင်လောကမှာတော့သိမဖြစ်နိုင်တဲ့အရာဖြစ်တယ်လို့ပြောပြပါဗျ။ဇာတ်လမ်းထဲမှာပြသထားတာကတော့အမျိုးသမီးလေးဦးဟာအလောက်ကင်ကိုစီအမူအကျင့်ကိုစီဘဝကိုစီရှိကြသလိုအလောက်ရှုပ်သူတွေလို့ဖော်ပြထားပေမဲ့လည်းတစ်ဖက်မှာလည်းတစ်ချိန်လုံးအတူတူတွေးဆုံစားတောင်းနေကြတဲ့ပုံကိုပြသထားပါဗျ။တကယ်အပြင်လောကမှာတော့အဲ့ဒီလိုလှုပ်ဖို့မလွယ်ကူလှပါဘူး။အသက်30ဝန်းကျင်တငယ်ချင်း4ယောက်ဆုံးဖို့မပြောနဲ့တငယ်ချင်း1ယောက်နဲ့ပုံမှန်ဆုံးဖို့တော့မလွယ်ကူတော့တဲ့အခြေအနေမျိုးဖြစ်လာတာကတော့ဖြစ်နေကြပုံစံပဲလို့ပြောပြပါရစေ။အခြေအနေမတူသလိုစိတ်နေစိတ်ထားလည်းမတူတဲ့လူ4ယောက်တနေရာထဲမှာအမြဲတမ်းဆုံစည်းတာမျိုးဟာရုပ်ရှင်မှာသာဖြစ်နိုင်ပြီးအပြင်မှာတော့ဖြစ်ဖို့ခက်ခဲတဲ့အရာဖြစ်ပါရစေ။အသက်30နှစ်အထက်ရှိလာပြီးဆိုရင်တချို့လူတွေအတွေ့အလုတ်တာဝန်အိမ်နောက်တာဝန်ရှိလာသလိုအသက်50ကျော်လာပြီဆိုရင်လည်းတချို့ကအလုတ်မလုတ်တော့ပေမဲ့တချို့ကဆက်ပြီးအလုတ်လုပ်နေကြတာမျိုးရှိပါတယ်ဒီလိုကြောင့်လဲဆောင်းမရှင် Scarlett Harris ရဲ့မိခင်ဟာအရင်တုန်းကသူပေါင်းသင်းနေကြမိတ်ဆွေတူရှိပေမဲ့အဲ့ဒီမိတ်ဆွေကတခြားနိုင်ငံကိုအလုတ်ကိစ္စနဲ့သွားသွားလာလာလုပ်ရတာမျိုးဖြစ်ပေါ်ပြီးတဲ့နောက်သူရဲ့မိခင်ဟာတခြားမိတ်ဆွေအစ်တစ်ယောက်ကိုရှာပြီးအတူတူလဲပတ်သွားလာတာမျိုးလုပ်ခဲ့ရတယ်လို့ဆိုပါတယ်။ဒါကြောင့်မိတ်ဆွေဆိုတာတနေရာထဲမှာပဲစူးစီးနေတာမျိုးမဟုတ်ပဲအဝေးမှာရှိချင်နေဆက်လက်ပြီးတော့ဆက်ဆံရေးကိုထိန်းသိမ်းပြီးအဆက်အသွယ်လုပ်တာမျိုးဖြစ်နိုင်တယ်လို့ကုဘေးပဝန်းကျင်ကလူတွေနဲ့မိတ်ဆွေအစ်တစ်ဖွဲ့ရတာတွေလည်းလုပ်ရမှာဖြစ်ပါတယ်။ရုပ်ရှင်တွေမှာပြသထားတယ်လို့တစ်ချိန်လုံးနိနိကကပေါင်းသင်းနေထိုင်တဲ့မိတ်ဆွေတွေမျိုးမရှိရင်တော့ကို့အနေနဲ့အဝေးကကို့အခင်ရဆုံးမိတ်ဆွေကိုအဆက်အသွယ်လုပ်ပြီးတစ်ချိန်ထဲမှာပဲကို့အနီးပတ်ဝန်းကျင်ကလူတွေနဲ့မိတ်ဆွေဖွဲ့တာမျိုးတွေလုပ်နိုင်ပါတယ်။ရေရှည်မိတ်ဖွဲ့တာမျိုးမဟုတ်ရင်တော့ကြောင်းအတူတက်တဲ့လူဒါမှမဟုတ်အကတင်နှမ်းမှာတွေ့တဲ့လူနဲ့လူမှုကွန်ရက်မှာမိတ်ဖွဲ့လိုက်တာတွေဒါမှမဟုတ်အဲ့ဒီလူတွေနဲ့အပြင်ထွက်ပြီးတော့နေ့လယ်စာအတူတူသုံးဆောင်တာမျိုးတွေပြုလုပ်နိုင်ပါတယ်။အနည်းအနာကလူတွေနဲ့အဲ့ဒီလိုလုပ်သလိုအဝေးကတငယ်ချင်းနဲ့လည်း Facebook တွေ Skype တွေကနေတဆင်ဆက်လက်ပြီးတော့ပေါင်းသင်းဆက်ဆံမှုတွေလုပ်နိုင်ပါတယ်။ကိုပေါင်းသင်းနေကြတငယ်ချင်းကအိမ်ထောင်ပြုပြီးကလေးတွေရသွားတဲ့အခါအရင်လိုမျိုးတစ်ချိန်လုံးအတူတူသွားလာဖို့မဖြစ်နိုင်တော့တာမျိုးရှိလာနိုင်တဲ့အတွေ့ဘဝအခြေအနေကဘလို့ပဲဖြစ်နေနေတငယ်ချင်းနဲ့အဆက်အသွယ်ရှိဖို့သာအဓိကကြတယ်လို့ယူဆပြီးဝေးဝေးတခါမှာအဆက်အသွယ်လုပ်တာမျိုးတွေကအသင့်တော်ဆုံးဖြစ်တယ်လို့ဆိုပါတယ်အလုပ်အရာဟိုသွားဒီသွားလုပ်ရတဲ့အခါဒါမှမဟုတ်မိသားစုတွေနဲ့ဖြစ်လာတဲ့အခါခီးသွားလာတဲ့အခါမျိုးဆိုရင်ကိုပေါင်းသင်းနေကြအပေါင်းသင်းတွေနဲ့ပုံမှန်တွေ့ဖို့ခက်ခဲလာတဲ့အတွေ့အလုပ်လုပ်နေတော့ခရီးသွားနေတော့တည်ကျွမ်းရတဲ့လူသစ်တွေနဲ့ပဲဖြစ်ဖြစ်ကို့သားသမီးတွေနဲ့ပတ်သက်ပြီးတည်ကျွမ်းလာရတဲ့မိတ်ဆွေအစ်တွေနဲ့ပဲဖြစ်ဖြစ်ပေါင်းသင်းတာဟာလေတငယ်ချင်းအရင်ခက်ခောက်တွေကိုပေါင်းသင်းတယ်လို့မျိုးကောင်းမွန်ပြီးတော့ဒါဟာလက်တွေ့ဆန်တဲ့လုပ်ရတွေဖြစ်တယ်လို့ Scarlett Harris ကရေးသားထားတဲ့အကြောင်းကိုတင်ပြလိုက်ရပါတယ်ရှင်ကျမကမူလှိုင်းသိမ့်ပါ
SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှာနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတဆင့်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
် Hear more stories in your language by visiting sbs.com.au